အမေရိကန်ပြည်ထောင်စုဟာဝိုင်ယီပြည်နယ်မော်ရီကျွန်းမှာတော့ပြီးခဲ့တဲ့သတင်းပတ်တုန်းကလောင်ကျွမ်းခဲ့တဲ့တော်မီကြောင့်တေဆုံးသူအတီးပြုတ်နိုင်တဲ့အရေအတွက်က66ယောက်ထိရှိသွားပြီလို့ဟာဝိုင်ယီကျွန်းမှာရှိတဲ့အမေရိကန်အရာရှိတွေကပြောပါတယ်။ဩဂုတ်လ10ရက်နေ့ကစပြီးတော့လောင်ကျွမ်းခဲ့တဲ့တော်မီကြောင့်ဟက်တာ859ကျော်လောင်ကျွမ်းခဲ့ပြီးတော့လဟိုင်းနာမြို့ဝင်းကျင်တဝိုက်ရဲ့နေရာတော်တော်များများမိလောင်တဲ့အထဲပါသွားခဲ့ပါတယ်။အသက်ရှင်ကြံရစ်တဲ့သူများရှိဦးမလားဆိုပြီးမီးကျွင်းမီးကြံနေကြမှာမနေ့ညနေကအထိမိသက်တက်ဖွဲ့နဲ့ကယ်ဆယ်ရေးဖွဲ့တွေဆက်ပြီးတော့ရှာဖွေနေကြပါတယ်။မီးတံကြောင့်ပျက်စီးသွားတဲ့အပြိုအပျက်တွေရှိတဲ့နောက်ထပ်နေရာတော်တော်များများကိုကယ်ဆယ်ရေးအဖွဲ့တွေနဲ့ Federal ရှာဖွေရေးတက်ဖွဲ့တွေထပ်ပြီးတော့ရှာနေတဲ့အတွက်သေဆုံးသူအရေအတွက်ကဒီထက်ပိုပြီးတော့များလာနိုင်တယ်လို့လည်း Hawaii အုပ်ချုပ်ရေးမှူး Joe Green ကပြောပါတယ်။ Maui ကျွန်းမှာရှိတဲ့လဟိုင်းနာဒေသတဝိုက်မှာတော့မီးကြောင့်အဆောက်အုံ2900လောက်မီးတဲကိုပါသွားခဲ့ပြီးတော့လူ4500လောက်အရေးပေါ်နေထိုင်မှုနေရာတွေလိုအပ်နေပါတယ်။ပြန်လည်ကယ်ဆယ်ရေးအတွက်ကတော့အမေရိကန်ဒေါ်လာဘီလီယံ5ဘီလီယံခွဲလောက်လိုအပ်မယ်လို့ခန့်မှန်းနေပါတယ်။မနေ့တုန်းကတော့မီးလောင်ပြင်းတွေချမှာပဲကြံရစ်သူမိသားစုတွေနဲ့ဒေသခံတွေကမီးလောင်ပြင်းတွေထဲမှာရှိတဲ့ဖျားเจ้าတွေမှာဝိပုစုတောင်းပွဲတွေကျင်းပခဲ့ပါတယ်ရှင်။